အမေရိကန်နိုင်ငံကနေအီရန်နိုင်ငံကိုပေးခဲ့တဲ့အမေရိကန်ဒေါ်လာတန်လျက်ဟာတီယူရန်မှာထင်းထင်းခံထားရတဲ့အမေရိကန်နိုင်ငံသားတွေလူမျိုးရေးတွန်းအားဖြစ်စေဖို့ပေးခဲ့တာလို့သမ္မတအိုဘားမားအဆိုအရကကြာသပတေးနေ့မှာပထမဆုံးအကြိမ်လူသိရှင်ကြားရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။အဲ့ဒီငွေတွေပို့ပြီးတရက်ထဲမှာပဲအီရန်နိုင်ငံကလည်းအမေရိကန်တရားခံ၄ဦးကိုပြန်လွှတ်ပေးခဲ့တာဟာတရားခံတွေလွတ်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့သမ္မတအိုဘားမားကဒီလောက်အဆောက်အအုံမှာညင်းထားတယ်လို့အီရန်ဘက်ကလည်းတရားခံတွေလွှတ်ပေးလိုက်တာကအပေးအယူလုပ်တဲ့ကိစ္စတချို့ကြောင့်သာဖြစ်တယ်လို့ဆိုခဲ့တာပါ။အခုလိုငွေကြေးလွှဲပြောင်းပေးတဲ့ကိစ္စကိုလည်းဇန်နဝါရီလအတွင်းအီရန်နျူကလ িয়ার အရေးသဘောတူညီမှုရလိုက်ပြီးနောက်တနေ့မှကြေညာရဲလို့ထောက်ပြပါရတယ်။1990ခုနှစ်တွေတုန်းကအမေရိကန်တို့ကျွန်တော်နောက်ခံပေးထားတဲ့အီရန်ရဲ့နောက်ဆုံးမင်းဆက်ရှားဘရင်နဲ့လက်နက်အရောင်းဝယ်သဘောတူညီချက်တရက်ပြတ်ပြားသွားပြီးတဲ့နောက်အီရန်ကငွေကိုပြန်ပေးအပ်ဖို့ညှိနှိုင်းခဲ့တဲ့ကိစ္စနဲ့အီရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့ဆွေးနွေးချက်တွေကိုတီးကြစီလုပ်ခဲ့တာလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကကြာသပတေးနေ့မှာထပ်ပြောပါရတယ်။ပြန်လွတ်လာတဲ့လူတွေကတော့ Washington Post သတင်းစာရဲ့ Iran ဌာနကွယ်မှူး Jason Ryzan, Marine စစ်ပြန် Emilia Hakmati, Korean သင်းအုပ်ဆရာ Said Abedin နဲ့ပြန်မလွတ်ခင်အထိဘယ်မှာရှိနေကြမှန်းမသိခဲ့ရတဲ့ Nozratullah Khosravi Rutsari တို့ဖြစ်ကြပါဗျာ။